ြတော့ခင်ဗျာကျွန်တော်ဒီကနေ့ဆွေးနွေးကြတာကတော့လမ်းမဲ့2022ခုနှစ်မြန်မာနိုင်ငံရဲ့အလားအလာဖြစ်ပါတယ်အဲ့ဒါကိုမပြောခင်2021ကိုကျွန်တော်တခွနဲ့ပြောရင်တော့အစိုးအညှောက်ထွက်ခါစမြန်မာနိုင်ငံရဲ့ဒီမိုကရေစီဟာလုံးဝအလားအလာခြုံငင်းသွားခဲ့တယ်စီးပွားရေးနိုင်ငံရေးလူမှုရေးအဖက်ဖက်ကဆူယုတ်ကြဆင်းခဲ့တယ်လို့သုံးသပ်ကြပါတယ်ဆိုဒီတုံးကြနေပတ်သက်ပြီးတော့ဦးရထွန်းကဘာများဖြစ်ဆက်ပြီးတော့ပြောချင်ပါသေးတယ်ပဏမအနေနဲ့အချင်းဦးပြောပါခင်ဗျာ
အဲ့ဒီပြီးခဲ့တဲ့တစ်နှစ်ကတက္ကသနာလွှဲပြောင်းယူလိုက်တဲ့အတွေ့သူတို့တက္ကခိုင်သာကတော့လဲမဲ့တမာမှုလုံးလုံးတက်မှတ်စီခြင်းတဲ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေရပြန်ထိန်းလိုက်ရတာလို့သူတို့ကတော့ခိုင်သာပေါ့အရှိလုံငန်းစဉ်တွေချရေကောက်ပဲပြန်လုပ်ပေးမယ်အဲ့ဒီနောက်ရှိဖွဲ့စည်းပုံအခြေခံဥပဒေတိုင်းပဲဆွေရဖွဲ့ပြီးတော့အရင်တန်းချောင်းကိုပဲပြန်လျှောက်မယ်ဆိုတဲ့ဟာကိုဂရိဆက်ပင်းဒါပေါ့လေဒါပေမဲ့အများပြည်သူလူထုနဲ့ဒီကမ္ဘာအတိုင်းဝိုင်းကအမြင်မှာကတော့ဖွဲ့စည်းပုံနဲ့ပါတီတော်ဒီမိုကရေစီနီလန်းအတိုင်းသွားနေတဲ့လမ်းကြောင်းမှာဒီလက်နဲ့ကင်တပ်ဖွဲ့ရနေပြီးတော့ဝင်ပြီးတော့နောက်ဆက်ပြူတာပေါ့နော်နိုင်ငံရေးမှာတက်ကဝင်ဆက်ဖက်တာပေါ့အဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီမိုကရေစီလမ်းကြောင်းကလမ်းချော်သွားပြီပြီးတော့အဲ့ဒါလိုယူဆကြတာပေါ့အဲ့ဒီအတိုင်းပဲအခြေအနေကတော်တော်လေးဆိုးရုပ်ပျက်စီးသွားတာပေါ့နော
်လမ်းမဲ့နှစ်ကိုစဉ်းစားကြည့်ရင်တက္ကပြောတဲ့အတိုင်းသူတို့အစုံနှုံတိုင်းဒီမိုကရေစီလမ်းကြောင်းပေါ်ကိုမှန်မှန်ကန်ကန်ဆောင်လှမ်းဖို့တက်မှတ်လာနိုင်လိမ့်မယ်လို့ညွှန်လင်းနိုင်ကြရှိပါသလား
အဲသူတို့ကတော့2010မှာရွေးကောက်ပွဲနဲ့အဲ့တော့ပြည်ထောင်စုအစိုးရတက်လာတဲ့အခြေအနေကိုသုံးသပ်ပြီးတဲ့အခါကျတော့ဒီလာမဲ့ဟာကိုလေသူတို့စိတ်ထဲမှာမျှော်မှန်းထားတာကရေတောက်ပွဲမှာ NLD ပါခဲ့ရင်လေသူ့တပါတီလည်းတောင်ပြိုကမ်းပြိုမနိုင်နဲ့အစိုးရတက်တတ်တာမဖွဲ့နိုင်နဲ့တခြားနိုင်ငံရေးပါတီတွေလည်းအစိုးရဖွဲ့နိုင်တဲ့အနေအထားမျိုးဖြစ်အောင်ပုံဖော်ခြင်းတဲ့သဘောတွေ့ရတယ်အဲ့တော့ပထမအချက်ကNLD နိုင်ငံရေးပါတီကောင်းဆောင်တွေကိုသူကအခုဒီအမှုတွေ
အမှုတွေဆင်ပြီးတော့
ဆက်ပြီးတဲ့အခါကျတော့ဖန်ချုပ်ထားတယ်နောက်တစ်ခါနိုင်ငံရေးပါတီကိုကြတော့သူတို့ရေကောက်ပွဲဝင်ခွင့်ပြုလိမ့်မယ်လို့ထင်တယ်ဝင်ခွင့်မပြုဘူးဖျက်သိမ်းမယ်ဆိုတာမျိုးတော့လုပ်လိမ့်မယ်လို့ကျွန်တော်သိမထင်ဘူးဘာကြောင့်လို့ဆိုတော့ဒီရေကောက်ပွဲဥပဒေမှာကွာ300အနည်းဆုံးမပြိုင်လို့ရှိရင်သူကပါတီကဖျက်သိမ်းခံရမှာဆိုတော့အဲ့ဒီဟာရှိထားတော့မပြိုင်ဘူးဆိုလို့ရှိရင် NLD ကตัวมาป่าวဆိုရင်တို့အကြိုက်ဖြစ်မှာပေါ့เนาะဆိုတော့အဲ့ဒီလို့ဆိုလို့ရှင်တို့ဒီ2008အခြေခံဥပဒေအတိုင်းတို့ကတော့ရွေးကောက်ပွဲကိုပြာစနစ်နဲ့တို့သွားကြလိမ့်မယ်ပြာစနစ်ကတော့အခုကတော့ဘာပဲဖြစ်ဖြစ်အဲလောက်ကြမှာပဲ
ဟုတ်ကဲ့ PST တုတ်တယ်ဘာညာတခြားပါတီတွေကပါတဲ့အစိုးရမျိုးဖြစ်စေခြင်းလဲဆိုတော့ဒီတို့လုံနေတဲ့ပုံနဲ့ရွေးကောက်ပွဲဟာ credibility ရှိတဲ့ရွေးကောက်ပွဲနိုင်ငံတကာအသိမှတ်ပြုတဲ့ရွေးကောက်ပွဲကဖြစ်လာနိုင်ပါမလား
အဲပြည်သူလူထုအများစုဒီဟာကိုလက်ခံမခံဆိုတာကသူတို့ကြီးညိုလေးစားတဲ့ထောက်ခံတဲ့ပါတီပါမပါဆိုတာကပို့ပြီးတော့အရေးကြီးတယ်ဥပမာဗမာအများစုနေတဲ့ဒေသတွေမှာဆို NLD မပါဘူး NLD ကသဘိမောက်မယ်ဆိုလို့ရှိရင်တော်တော်များများကမဲပေးကြမယ်လို့ကျွန်တော်မထင်ဘူးတခါတိုင်းသားပါတီတွေဘက်မှာကြည့်လို့ရှိရင်လည်းရှမ်းဆိုလို့ရှိရင်ဥပမာ ARG ပါတီဖြစ်တဲ့ SNLD လို့ပါတီမျိုးပေါ့နော်အဲရခိုင်မှာဆိုလို့ရှိရင်လည်း ANP လိုပါတီမျိုးပေါ့အဲအဲ့လိုပါတီတွေကမပါဘူးတပိတ်ပေါက်တယ်ဆိုရင်သူတို့တက်ဆိုင်ရာဒေသတိုင်းရင်းသားလူလူတွေကလည်းနဲလာပေးကြလိမ့်မယ်လို့မထင်ဘူးအဲ့ဒီပါတီတွေပါတယ်သူတို့ကစီယုံလုံးတော်ပြီးတော့နဲလာထက်ကြပါဆိုရင်တော့လည်းအဲဒီလူလူတွေကတော့တက်ကြပါလိမ့်မယ်လို့မှန်ထားမိပါတယ
်ဟုတ်ကဲ့အဲ့တော့ဒီလူလူတွေကပါແລະປາຍຕະປາຍບໍ່ດອກနိုင်ငံດະກາກໍອະສີມັດປິມເທມາລາດີຄາໂ
ອနိုင်ငံດະກາກາແລະ NLD ໂລບາໂລບາປາແມ່ຍືກောက်ປ່ວຍມາປີຍາສະເນຈင်ຕົງດໍແລະອ້າຍປີຍາສະເນກະບະລູປົ່ງຊັນສວາຕິຕິຈະຈະອູ້ວ່າດໍໂຕឧបດິມາປຽຄັນໄດ້ແດ່ອຈາຈາມືປິນຈາຈາດໍຈົນໂລແລະຄັນມາລູມີຢາໂອດໍອັນນໍ NLD ແລະປາແມ່ຊາຕາຍດາປາຕີແລະປາແມ່ບໍ່ໄດ້ມາຫມອກຜູ້ສ່ວນດໍနိုင်ငံດະກາກາແລະຄັນລາແມ່ຕະບໍຊິວ່າໄ
ດ້ໂອເຄນໍທຸກທ່ານໂຕປຽຖ້າແລະ2023ထင်ပါတယ်နော်ဩဂတ်မှာလာမသိဘူးဒီကောက်ပွဲလုပ်မယ်လို့
2023ဩဂတ်ဟုတ်ပါတယ်ဗျဟုတ်ပါ
ဆိုတော့အဲ့ဒီအချိန်မှာရောဖြစ်လာနိုင်မယ်ထင်ပါလားအဲ့ဒီထဲမှာထပ်ပြီးတိုးချဲအောင်လားသူတို့က
နောက်ဆက်ကဥက္ကဋ္ဌဘိုးချုပ်ကြီးမြောင်းလိုင်းဟိုတနေ့ကပြောတဲ့မိန်ဘောမှာကတော့သူတို့ပေးထားတဲ့ဂရိအတိုင်းဒီကောက်ပွဲကျပပေးနိုင်ဖို့ဆိုတာကပြည်သူလူထုနဲ့နိုင်ငံတကာရဲ့အနေအထားပေါ်မှာ မူတည်ပါတယ်လို့သူကပြောတယ်။အိဖေကတော့တိဖေကတော့ဒီစူဘူဘူတွေအခုလိုချက်ပြီးတော့ပေါ့ဗျာလက်နက်ကင်ပြိဖက်ကနေဆက်ရှိနေမယ်ဆိုရင်တော့လုံးမပေးနိုင်သေးဘူးဆိုတဲ့အတိတ်ပဲ။ဟု
တ်ကဲ့အဲ့ဒါပဲဟုတ်ကဲ့ဒါပေမဲ့လည်းပြည်သူလူထုကတော့သူတို့လုခဲ့တာမှန်လို့သူတို့လုခဲ့တာလက်မခံနိုင်လို့ဒီမိုကရေစီအချိန်နဲ့သွားနေတာကိုသူတို့တမင်တကာဖြစ်စီရလို့အနာသိငယ်လို့ဒီလိုလုပ်ရတယ်ဆိုရဖြစ်နေကြတာဆိုတော့ဒါသူတို့အတွက်ဆက်ပြီးတော့အကြောင်းပြပြီးအချိန်ဆွဲစရာများဖြစ်လာမလားဆိုတာစိုးရိမ်နေလို့အများကြီးရတယ်နော်
မှန်ပါတယ်ဗျာမှန်ပါတယ်အဲ့တော့အဲ့ဒီအချိန်မှာလာမဲ့2023ဩဂုတ်လအချိန်မှာနိုင်ငံရေးအချိန်မှာအခုအတိုင်းပဲဘာမှအကြောင်းလဲမရှိဘူးဆိုရင်တော့အပြည်သူလူထုအများစုကလည်းပါဝင်မှာမဟုတ်ဘူးနောက်ပြီးတော့အဲ့ဒါလိုမဲယုံနေပါဒီမှာလည်းလုံလုံစိတ်ချစွာမဲပေးနိုင်ရဖို့ကလည်းမဲပေးနိုင်ခွင့်ရှိဖို့ကလည်းအဲဒီတန်တရားဖြစ်စရာပေါ့နော်တိတ်ပြီးတော့လူတွေကသွားပြီးတော့ဟိုဒီပေးရကြမှာမဟုတ်ဘူးလို့
ဒီစာမိပါတယ်ဆိုတိုင်းနာလက်နက်ကင်အင်အားစုတွေပေါ့အဲ EAO တွေရဲ့အခုလောလောဆယ်ဖျောက်ရှားမှုနဲ့အဲ့ EAO တွေနဲ့သူတို့ငင်းကြင်ရေးလုပ်ချင်တယ်သိမြတ်ချင်တယ်ဆိုတာလည်းပဲစစ်တပ်ဘက်ကတော့တစ်ချိန်လုံးပြောနေတာတွေ့ရပါတယ်ဘလောက်များအလားအလာဖြစ်လာနိုင်ပါသလဲအခုကတော့ EAO တဲ့မှာအပြည့်အဖွဲ့တွေနဲ့တော့မှာပဲသူတို့ပြည်ပဋိပက္ခအချိန်မြင့်လာနေတာဖြစ်ပါတယ်ကဲနေရောပါလို့ねဆိုတော့အဲ့ဘက်ကလည်းဆုံးသက်ကြည့်အောင
်လက်တွေ့ကြကြပြောရမယ်ဆိုရင်တော့တိုင်းနာလက်အဲ့ငါကင်အဖွဲ့အစည်းတွေကအခုငင်းငင်းဆွေးနွေးပွဲတွေမှာဆွေးနွေးလိုက်ကြတဲ့အခါအဓိကလိုလားချက်ကတော့ဒီအခြေခံဥပဒေပေါ့နော်အခြေခံဥပဒေကသူတို့လိုလားတဲ့ဖက်တွဲပုံစံမှာဖြစ်လို့အဲ့ဒီအတွက်နိုင်ငံရေးအခွင့်အရေးရတိုက်ပွဲဝင်နဲ့ဆွဲကင်နေကြရတာဆိုတော့အဲ့ဒီဟာကိုရောက်ဖို့အတွက်ကအဓိကတိုင်ထားတာကတက်ဖြစ်နေတက်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပုံစံမှာလဲသူက25ရာခိုင်နှုန်းပါတာတော့သူမထောက်ခံရင်ဖွဲ့စည်းပုံအခြေခံဥပဒေကပြင်လို့မရဘူး။ဒါကဖွဲ့စည်းပုံဒီဖွဲ့စည်းပုံအခြေခံဥပဒေကိုစရေးခဲ့တာလဲသူတို့ပဲဖြစ်နေတယ်။သူတို့ပဲဖြစ်နေတော့ပြောချင်တာကအဲ့ဒီကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကြီးကိုအတိမပြုခင်ကတည်းကဒီတက်တနာကိုငင်းကြေးရင်းနဲ့ဆက်ဆက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးခဲ့ရင်အချိန်နဲ့ကတက်နဲ့ပဲဒီတက်တနာဆုံးပြတ်ရသွားမယ်ကိစ္စ။အဲ့ဒါကိုကျွန်တော်တို့ဒီဘက်မှာဆက်တယ်လာတဲ့အခါကျတော့ကြက်ကြက်သားသားမလုံနိုင်တော့အခုတိုင်းသားလက်နက်ကင်ဒီအဖွဲ့ကြီးတွေဘက်ကလည်းဘလို့ခံစားလာရလဲဆိုတန့်တဲ့ကြီးပဲတော့အချင်းမပြေဘူးပြည်သူလူထုထောက်ခံတဲ့အစိုးရပါမဖြစ်မယ်ဆိုတဲ့ဟာမျိုးပေါ့
ဟုတ်ကဲ့
legitimacy ဖြစ်မယ်ခိုင်မာမယ်ဆိုတဲ့ဟာမျိုးပေါ့ဆိုတော့တို့ကလည်းအခုတက်ကအာဏာယူထားပြီးတော့တက်ကပြင်ပေးပါမယ်တိုင်းရဟိုခင်ဗျားတို့ဒီဝင်ပြန်လာကြပါဆိုတာကိုတို့ကလည်းတဲ့ကြောကြောမလာကြဘူးပေါ့နော
်ဟုတ်ကဲ့
ယုံကြည်မှုတိုက်မရှိကြဘူးအဲ့လိုတွေ့ရပါလေ
။နောက်ကျွန်တော်နိုင်ငံရေးပြောနေတော့စီးပွားရေးသိအရေးကြီးပါတယ်။အခုဆိုရင်တိုင်းပြည်ဟာနိုင်ငံတကာရဲ့စီးပွားရေးသိဆိုးတန်ထမှုတွေနောက်ပြီးတော့တိုင်းပြည်တွင်းမှာသွားရေးလာရေးကုန်စည်ချောမွေးမှုကွန်ထရိုးလ်ရေးအမျိုးမျိုးပေါ်နေတာရောဂါဘေးကြောင့်လည်းရှိမယ်နိုင်ငံရေးဘေးကြောင့်လည်းရှိမယ်နေဆက်ကုန်သွယ်ရေးတွေထိခိုက်နေတာရှိဆိုတော့စီးပွားရေးကလည်းအတော်လေးချွတ်ချုံကျနေလို့သိရပါတယ်။ရေကောက်ပွဲလှုပ်လာနိုင်မဲ့အခင်းချင်းအထီးအဲ့ဒီကိစ္စတွေကပြည်လဲနိုင်တဲ့အလားအလာရှိပါမလားဒီလိုပဲချွတ်ချုံကြနေရင်တော့အဲ့စစ်ကောင်စီကလုပ်ပေးမဲ့ရွေးကောက်ပွဲဆိုတာတကယ်လုပ်နိုင်ပါမလားအဲ့ဒါလည်းထပ်သွင်းစဉ်းစားဖို့လိုမထင်နဲ့
နိုင်ငံရေးအဆင်မပြေရင်စီးပွားရေးလည်းအဆင်မပြေဘူးပေါ့စီးပွားရေးအဆင်မပြေရင်တကနိုင်ငံရေးမှာလည်းထိခိုက်တာပေါ့လေအခုကကျွန်တော်တို့နိုင်ငံရေးအရအဲ့လိုအဆင်မပြေတော့နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေအလုပ်ပေးမဲ့လူတွေနော်အရင်ကြီးတည်ဆောင်လာမဲ့လူတွေအကုန်လုံးကဟိုထွက်သွားမဲ့လူတွေကများတယ်ပြန်ဟိုအစ်စ်ဝင်လာတာနဲတာပေါ့ဆိုတော့အချိန်တွေကကြာလေသိုးလေပေါ့ဒီချိန်တွေကိုမထိန်းထားနိုင်ဘူးပြန်ဝင်လာတော့ထပ်ပြီးအစ်စ်ဝင်လာတော့ကျွန်တော်တို့မလုံနိုင်ဘူးဆိုလို့ရှိရင်စီးပွားရေးကဆက်ပြီးတော့သိုးနေမဲ့သဘောရှိတာပေါ့အဲနောက်ထူးခြားတဲ့အချက်တစ်ခုကတော့ပြည်ဥပဒီဘက်ကလည်းအဲဒီရင်းနှီးမြှုပ်နှံမှုတွေကအရင်ဒီနာအဖလက်ထက်တုန်းကလို့မဟုတ်ဘူးအော်တန့်သွားတာပေါ့နော်သူတို့ဗီယာတိုင်းစီမံကိန်းနဲ့ဆက်နွယ်နေတဲ့စီမံကိန်းတွေရင်းနှီးမြှုပ်နှံမှုလာလုပ်ဖို့လဲရပ်တန့်နေတာအဲ့ဒါတွေတွေ့ရတယ်ဆိုတော့ဒါတွေကလည်းနိုင်ငံရေးကောင်းမှနိုင်ငံရေးအရကုဏပြောသလိုချောချောမွေ့မွေ့ဒီလိုလူတို့ကကြည်ကြည်ပြူပြူရှိမှဒီရင်းနှီးမြှုပ်နှံမှုတွေကလည်းဝင်လာရဲမှာလို့ကျွန်တော်ကတော့သုံးသပ်ပါတယ်ဒါပေမဲ့ကျွန်တော်အခုနည်းနည်းလေးမျှော်လင့်ထားနေတာကကမ္ဘောဒီးယားကဟွန်ဆန်းကမြန်မာနိုင်ငံကိုသူကပြန်ပြီးတော့တိမ်သွင်းပြီးတဲ့အခါကျတော့အပြော်နည်းနဲ့ပေါ့နော်အဲဒီလာပြီးလာတဲ့အခါတောင်သားစုကြီးနဲ့တွေ့ဖို့တွေပါတယ်ဒီကြိုးစားပြီးတော့တစ်ဖက်တစ်လမ်းကအပြော်နည်းနဲ့များသ သူအဆင်ပြေအောင်ဆောင်ရွက်နိုင်မလားပေါ့နော်အဲအဲ့ဒါလို့ဆောင်ရွက်နိုင်နာဖကိုလည်းသူနားချနိုင်လို့ရှိရင်တော့အဲဒီပြည်တယ်တဲ့လမ်းကြောင်းပေါ်တစ်ခုတောင်းနိုင်လိမ့်မယ်လို့ပြောနေနေမိတာပေါ့နော်ဒါကျွန်တော်တို့ဦးရဲ့
ဟုတ်ကဲ့ဒါလည်းပဲ wishful thinking ပေါ့လေဖြစ်ပါစေလို့ဆုတောင်းရင်းမျှော်လင့်တာပေါ့လေ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့အဲ့လိုပဲသဘောရောက်ပါပေါ့လေ